အချာခင်ကျင်းပါတော့မယ်ထွတ်တော်မှာသွေးနှဖို့အများပြည်သူနဲ့ဆိုင်တဲ့ပြဿနာတစ်ခုကစောင့်ကြိုနေပါတယ်။အဲဒါကတော့ကုန်းနှံ့ညွှန်ကြားမှုဦးစီးဌာနကညာနာကကြီးညာလိုက်တဲ့ကားပိုင်ရှင်တွေနာမည်ပေါက်လုပ်ကြဖို့ညွှန်ကြားထားတဲ့ကြီးညာချက်နဲ့သက်ဆိုင်နေတာပါ။ကြီးညာချက်ထဲမှာမှတ်ပုံတင်ထားတဲ့ကားတွေရဲ့ပိုင်ရှင်အမည်၊နေရာလိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့စီကံဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ Radio Frequency Identification RFID စနစ်နဲ့ချိတ်ဆက်ဖို့အများကြီးအရေးကြီးပါတယ်လို့ဖော်ပြထားပါတယ်။ကားတစ်စင်းအတွက်အရင်ကပြည်တွင်းအခွန်ကကောက်တဲ့အခွန်နှုန်းဟာ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိဖြစ်တဲ့အကြောင်းအခုနောက်ဆုံးပြတ်ထန်းလိုက်တဲ့ဥပဒေအရဆိုရင်တော့အခွန်ပေးနိုင်တဲ့အနေအထားရောက်လာပြီမို့အခွန်တက်တာကွင့်ကန့်သက်ကာလအတွင်းကားပိုင်ရှင်တိုင်းနာမည်လိပ်စာမှန်မှန်ကန်ကန်ပြောင်းလဲဖို့ပြောင်းလဲမှတ်တမ်းတင်ဖို့အခွင့်လန်းကောင်းရပြီဆိုပြီးတော့ဖော်ပြထားပါတယ်။ကညာနာအနေနဲ့2020ဇန်နဝါရီလ1ရက်နေ့ကစပြီးကားလိုင်စင်တက်တန်းတိုးတာအပါအဝင်အခြားလုပ်ငန်းတွေလုပ်ကင်ဆောင်ရွက်ပေးဖို့ရှိလာတဲ့အခါပိုင်ရှင်ကိုယ်တိုင်နာမည်ပေါက်လုပ်ထားတဲ့ကားတွေကိုဝန်ဆောင်မှုလုပ်ပေးတော့မယ်လို့ဆိုပါတယ်။အဲ့ဒီတွေ့နာမည်ပေါက်ကားပိုင်ရှင်ကိုယ်တိုင်ဒါမှမဟုတ်အဲ့ဒီနာမည်ပေါက်သူရဲ့နိုင်ငံသားစီစီရဲ့ကတ်မူရင်းအိမ်တော်စုလူဦးရေစည်းရင်းမူရင်းတွေနဲ့တိုက်ဆိုင်စစ်ဆေးစီစစ်ဆောင်ရွက်သွားမယ်။အဲ့ဒါတွေကိုတင်ပြနိုင်ခြင်းမရှိဘူးဆိုရင်တော့ကားလက်ဝယ်ရှိသူရဲ့နာမည်ပြောင်းဖို့ပြည်တွင်းအခွန်ဦးစီးဌာနမှာဝင်ငွေခွန်ပေးဆောင်စေရမယ်လို့ဖော်ပြထားပါတယ်။အဓိပ္ပာယ်ကတော့လက်ရှိကားပိုင်ရှင်တွေဟာလိုင်စင်စာအုပ်မှာကိုယ့်နာမည်ပေါက်ဟုတ်တယ်လားမဟုတ်ဘူးလားမဟုတ်ဘူးဆိုရင်ပထမဆုံးအခွန်ရုံးကိုသွားပြီးကားဝယ်တဲ့ကိစ္စအခွန်အရင်ဆုံးပြီးရင်အဲ့ဒီအခွန်ဆောင်ထားတဲ့လက်ခံဖြတ်ပိုင်းနဲ့ကားညနာမှာလာပြီးနာမည်ပြောင်းလုပ်ကြပါလို့ဆိုလိုတာပါတိတိကျကျသိနိုင်တဲ့မှတ်တမ်းမရှိပေမဲ့လက်ရှိမြန်မာနိုင်ငံထဲမှာ6သိန်းခွဲကျော်သောကားတွေရဲ့ပိုင်ရှင်တွေဟာလိုင်စင်စာအုပ်မှာသူတို့နာမည်နဲ့မဟုတ်တဲ့သူကအများစုဖြစ်မယ်လို့ခန့်မှန်းရပါတယ်။ဒါကြောင့်အခုပြဿနာဟာအရေးအတွက်သိမ်းတဲ့ချီရှိတဲ့ကားပိုင်ရှင်တွေနဲ့လူလက်တန်းစားအလွှာကိုအကြီးအကျယ်ကြက်ရိုက်သွားစေတာဖြစ်ပါတယ်။ကာညာနာရဲ့ညွှန်ကြားချက်အလုပ်ဖြစ်ပါမလားဆိုတာအခုတစ်ပတ်လေ့လာတင်ပြသွားပါမယ်။ကညာနာရဲ့ကြီးညာချက်ကိုအသေးချာကြည့်ရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးကိစ္စကြောင့်ကားတိုင်းပိုင်ရှင်နာမည်ပေါက်ဖြစ်ဖို့လိုအပ်တယ်လို့ဆိုပေမဲ့အခွန်ကိစ္စနဲ့တွဲထိတ်ထားတာကြောင့်အခွန်ပို့ပြီးရလို့လို့များလားဆိုပြီးမိကုန်းတွေထုတ်ရမယ့်ကိစ္စလည်းဖြစ်နေပြန်ပါတယ်။အဖွဲ့အစည်းတချို့လူပုဂ္ဂိုလ်တချို့ကကားနာမည်ကိုနာမည်ပေါက်ပြောင်းဖို့ညွှန်ကြားတဲ့ကိစ္စလက်ခံပေမဲ့အခွန်နဲ့တွဲထိတ်ထားတဲ့ကိစ္စတနည်းအားဖြင့်အခွန်ဆောင်ပြီးမှနာမည်ပေါက်လိုရမယ်ဆိုတဲ့အချက်ကိုလက်မခံကန့်ကွက်နေကြတာဖြစ်ပါတယ်။ဒီအတွက်အခုလိုဆောင်ရွက်တာဟာတကယ်တမ်းတိုင်းပြည်အနေနဲ့အခွန်ပိုရလာမယ့်ကိစ္စမျိုးလားဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်။လက်ရှိဥပဒေပြဋ္ဌာန်းချက်အရကားတစ်စက်နိုင်ငံသားကတွင်းလာရင်ပဲဖြစ်ဖြစ်ပြည်တွင်းမှာတက်ဆင်ထုတ်လုပ်ထားတာပဲဖြစ်ဖြစ်ရှိုးရူးမှာရောင်းတာပဲဖြစ်ဖြစ်ဝယ်ယူမဲ့သူဟာကြားတဲ့အခွန်ကိုစောင့်ပြီးမှဝယ်လို့ရပါတယ်။အခွန်မစောင့်မဲနဲ့ဘသူလက်ဝယ်ကိုမှကားတစ်စက်ရောက်မသွားပါဘူး။နောက်ပိုင်းကားတစ်စီးပိုင်သူဟာသူကားကိုပြန်ရောင်းနေဆိုရင်ဥပဒေအရသူဆောင်ထားတဲ့အခွန်သူရပိုင်ခွင့်ပြန်ဖြစ်ဖို့တက်ဆိုင်ရာအခွန်ရုံးမှာသွားလုပ်ယူရတယ်လို့ဆိုပါတယ်။အဲ့ဒီလူအနေနဲ့ကားတစ်စင်းထပ်ဝယ်လို့ရဆိုရင်အခွန်ရုံးကသူပြန်ရထားတဲ့အခွန်ရပိုင်ခွင့်ကိုပြန်အသုံးချနိုင်တယ်လို့ဆိုလိုတာပါ။အဓိပ္ပာယ်ကတော့အစိုးရဟာကားတစ်စင်းတင်သွင်းဒါမှမဟုတ်တက်ဆိုင်ရောင်းချမှုကနေတစ်စက်အခွန်တစ်ချိန်ပဲရမယ့်စနစ်လုပ်ထားတဲ့သဘောပါ။ပုံပုံလင်းလင်းပြောရရင်လူတွေလက်ပြောင်းလက်လွဲရောင်းကြဝယ်ကြလုပ်နေတာကနေတစ်ဆင့်အခွန်ဝင်ငွေလုံးဝပိုရလာဖို့မရှိပါဘူးကားကိုဝယ်လိုက်ရောင်းလိုက်လုပ်နေရင်ဒီလူဟာကားဝယ်ရင်အခွန်ရုံးကိုသွားအခွန်သွားသွင်းလိုက်ကားရောင်းရင်အခွန်ရုံးကိုပြန်သွားပြီးသွားထုတ်လိုက်လုပ်ကြရမှာမို့အခွန်ရုံးကိုအချိန်ချင်းအထက်ထက်အခါခါသွားရတာပဲအဖတ်တင်မှာမို့ဖြစ်ပါတယ်ဒါကဥပဒေမှာပါတဲ့အတိုင်းပြောရတာပါတကယ်လက်တွေမှာတော့အဲ့ဒါလိုဖြစ်မနေပါဘူးကားဝယ်ဖို့အခွန်ဆောင်ထားသူတယောက်ကားရောင်းလိုက်ပြီးသူ့အခွန်ရပိုင်ခွင့်ရဖို့အခွန်ရုံးကိုပြန်သွားပြီးလုပ်ရင်ကျိုးနီစနေနဲ့လိုရကရခဲအောင်လှုပ်ထားတာမို့ဘသူမှသွားလှုပ်တဲ့အလေမရှိပါဘူးကားဝယ်ရင်သာအခွန်ဆောင်သွားပြီးကားရောင်းရင်အခွန်ရပိုင်ခွင့်ပြန်မရဆိုတဲ့အခြေအနေကိုရောက်နေလို့ပါပဲနောက်ပြဿနာတစ်ခုကတော့အရင်ကဆိုရင်အခွန်နှုန်းထားဟာကားတန်ဖိုးရဲ့15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိဆောင်ကြရမှာမို့မဖြစ်မနေအခြေအနေကလွှဲရင်တယောက်နဲ့တယောက်လက်လွဲရောင်းချမှုတွေမှာဘသူမှအခွန်သွားမဆောင်ကြတော့ပါဘူးနာမည်ပေါက်လို့ဖို့ကလည်းအခွန်နဲ့ချိတ်ဆက်ထားတာမို့ဘသူမှသွားလုံမနေကြတော့တဲ့အခြေအနေပါဒါကိုကညာနာကသိပေမဲ့လည်းတကယ်လက်တွေ့ပြည်သူတွေမလုံနိုင်တဲ့အနေအထားဖြစ်နေတာကြောင့်ဘာမှအရင်မကြီးပဲနေခဲ့တာနှစ်ပေါင်းအတော်ကြာခဲ့ပါပြီအခုအခွန်နှုံးသားတွေလျှော့ချလိုက်တော့မှခွန်တွေဆောင်ကြနာမည်ပေါက်တွေပြောင်းကြလို့နှိုးဆော်နေတာဖြစ်ပါတယ်တကယ်လို့များ ခွန်နှုံးသားဟာအခုနှစ်အတွက်ပြဋ္ဌာန်းထားတဲ့ဥပဒေလို300ရာခိုင်နှုန်းကနေစတင်တာမဟုတ်ပဲအရင်နှစ်တွေလို15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းပြန်ဖြစ်သွားရင်လူတွေအခွန်ပြန်မဆောင်နိုင်ကြတော့ပဲနာမည်ပြောင်းစီမံကိန်းကြီးလည်းပြန်ပြီးပြတ်သွားမှာအသေးကြပါပဲဒီအတွက်ကားတွေနာမည်ပေါက်လို့ရေးဆိုတာတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအတွက်အရေးကြီးတဲ့ဆိုရင်တကယ်လဲအလုပ်ဖြစ်ဖို့ဆိုရင်အခွန်ကိစ္စနဲ့ဆက်ဆက်မထားဖို့လိုအပ်ပါတယ်ဥပမာရဆိုရင်တော့အခွန်ကိုသွင်းလိုက်ပြန်ထုတ်လိုက်လုံနေလို့ရနေနိုင်တာမို့အခွန်တိုးရလာဖို့မရှိတဲ့အခင်းအကျင်းမှုအခွန်နဲ့ဆက်ဆက်မထားပဲနာမည်ပြောင်းလုပ်ခွင့်ပေးတာကပိုးပြီးသင့်တော်ပါတယ်အခွန်ကိုတိုးကောက်လို့ရတယ်ဆိုရင်တခြားနိုင်ငံတွေနည်းတူလက်တွေ့ကြတာတွေကြိုးစားအကောင့်ထဲပေါ်သင့်ပါတယ်ဒီလိုမှမဟုတ်ပဲကားနာမည်ပေါက်ဖြစ်အောင်လုံမဲ့ကိစ္စအခွန်နဲ့ဆက်ဆက်ထားခြင်းအပြင်ရေးရှိမှမူလရည်ရွယ်ချက်အထမြောက်နိုင်ခြင်းနည်းသလိုကာညာနာနဲ့ပြည်တွင်းအခွန်ဦးစီးဌာနမှအဂတိလိုက်စားမှုတွေဖြစ်ပေါ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်